အသက်၈၀နှစ်အောက်ကလေးစစ်သားတွေအဖြစ်စုဆောင်းခံထားရသူလူငယ်၃၂ဦးကိုတမရော်ကမတ်လ31ရက်နေ့ကနှုတ်ထွက်ခွင့်ပြုလိုက်တဲ့အပေါ်ကုလသမဂ္ဂအေဂျင်စီတွေဘက်ကကြိုဆိုလိုက်ပါတယ်။ပြန်လွတ်လာတဲ့ကလေးစစ်သားတွေဘဝပြန်လည်ထူထောင်ရေးအတွက်တာဝန်ယူမှုနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးအဖွဲ့တွေကမေးခွန်းထုတ်ပါတယ်။မတ်အင်ဂျင်နိုင်ကတင်ပြပေးပါမယ်ရှင်။
တနုမနီနီကကလေးစစ်သားအဖြစ်ကနေလွတ်မြောက်လာသူတွေထဲမှာကလေးတငယ်9ဦးနဲ့လူငယ်25ဦးပါဝင်ပါတယ်။2012ခုနှစ်ဇွန်လကစတင်ပြီးမြန်မာအစိုးရနဲ့ကုလသမဂ္ဂတို့ကြားပူးတွဲလုပ်ငန်းစဉ်သဘောတူညီချက် Joint Action Plan ကိုစတင်အကောင့်ထဲပေါ်ခဲ့ပြီးတဲ့နောက်ပြန်လွတ်ပေးတဲ့ကလေးစစ်သားပေါင်းအခုဆိုရင်956ဦးရှိသွားပြီဖြစ်ကြောင်းမတ်လ31ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှဖော်ပြထားပါတယ်။အခုလိုကလေးတငယ်တွေကိုတက်မတော်ထဲမှာစစ်မှုထမ်းစီတာကနေတားဆီးရက်တန့်စေဖို့အစိုးရရဲ့ကြိုးပမ်းလှုပ်ဆောင်မှုအားရပွဲနောက်ထပ်ခြေလှမ်းတစ်ခုဖြစ်ကြိုးဆိုကြောင်းမြန်မာနိုင်ငံဆိုင်ရာယာယီကုလသမဂ္ဂဌာနညှိနှိုင်းရေးမှူးကနုတ်အော့စပီကပြောကြားခဲ့ပါတယ်။အခုလိုကုလသမဂ္ဂနဲ့မြန်မာအစိုးရကြား2012ခုနှစ်မှာပူးပေါင်းဆောင်ရွက်မှုမတိုင်ခင်ကတည်းက ILO နိုင်ငံတကာအလုံသမားများအဖွဲ့ချုပ်နဲ့အခြားလူခွင့်ရေးအဖွဲ့အစည်းတွေအနေနဲ့မြန်မာစစ်တပ်အတွင်းကလေးစစ်သားစုဆောင်မှုဆိုးရွားနေတဲ့အခြေအနေတွေကိုနိုင်ငံတကာသိအောင်စီရင်ခံတင်ပြနိုင်ခဲ့တဲ့အတွက်မြန်မာစစ်တပ်အနေနဲ့ကလေးစစ်သားစုဆောင်မှုကိုဖုံးမထားနိုင်တော့ဘဲကင်တွယ်ဖြေရှင်းလာရတဲ့အဆင့်ရောက်လာခဲ့ကြောင်းဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါရယ်ကလေးစစ်သားစုဆောင်တာနဲ့ပတ်သက်လို့မြန်မာတက်မတော်အတွင်းမှာလည်းတာဝန်ရှိသူတချို့ကိုအရေးယူအပြစ်ပေးတာတွေလှုပ်ဆောင်ခဲ့ပြီးနောက်ပိုင်းကလေးစစ်သားအရေးအတွက်တိတိတတ်တာကြားဆင်းမှုတွေရှိခဲ့ကြောင်းလည်းဦးမင်းလွင်ဦးကဆိုပါတယ်။ကလေးစစ်သားစုဆောင်ရတဲ့အဓိကအကြောင်းရင်းကလည်းအရင်ကစစ်တပ်အတွင်းကျင့်သုံးခဲ့တဲ့တယောက်ထွက်ချင်ရင်တယောက်စားရှာဆိုတဲ့စနစ်ကြောင့်ဖြစ်တယ်လို့ဦးမင်းလွင်ဦးကပြောပါတယ်
။ပထမတော့ကတက်မတော်မှာကလေးစစ်သားမရှိပါဘူးလို့ညင်းနေ။နောက်ပိုင်းကျတော့100လွတ်တယ်200လွတ်တယ်300လွတ်တယ်အချင်းချင်းခွဲပြီးတော့လွတ်ရတာပေါ့ဗျာနော်အခုဆိုလို့ရှိရင်တစ်ပေါင်နီးပါးတော့ရှိလာပြီဖြစ်တယ်အဲ့တော့ဒီကလေးတွေကဘယ်ရောက်လာလဲတချို့တွေကျတော့လေတိုင်းသားဒီသားတွေမှာစစ်မဲ့ဖြစ်တဲ့အခါမှာနီးပါးနှစ်ပါးကစိုက်ပွဲတွေမှာကျသွားတယ်အဲ့ဒီကလေးကျန်နေတယ်အဲ့ဒီကလေးတွေကိုတက်မတော်ကထိန်းသိမ်းစောင့်ရှောက်ထားတယ်ရင်ညွန်ဆိုပြီးတော့သူတို့တတ်မှတ်ထားတယ်။အဲ့ဒီကနေပြီးတော့ကလေးတွေအသက်ကြီးလာတဲ့အခါကျတော့ကလေးတွေကိုယ်တိုင်ကစစ်ထဲမှာမနေနိုင်ဘူး။စစ်ထဲမှာဝင်ကျင်မှုဆိုတဲ့အခါမှာအခုလိုမျိုးထွက်ခွင့်ပေးရတဲ့အခြေအနေမျိုးတွေဖြစ်လာတာရှိတယ
်။ကလေးစစ်သားတွေအတွက်သူတို့ရဲ့အခွင့်အရေးကိုအကာအကွယ်ပေးမဲ့သူမရှိတဲ့အပြင်စစ်တပ်ကစူးစူးရွာချိုးဖောက်ခဲ့ကြောင်းလည်းဦးမင်းလွင်ဦးကအခုလိုထောက်ပြပါဗျ
။ဘလောက်ခံနေရလဲဆိုရင်ကလေးတွေကိုစစ်စင်တန်းတက်ခိုင်းမယ်တက်ခိုင်းတဲ့အခါမှာရိုင်းနေညင်မမှုကြီးရှိမယ်ကြီးနိုင်နေရင်ရိုင်းနေမှုကြီးနောက်ပြီးတော့အရွယ်နဲ့မများတဲ့လူတွေကိုခိုင်းစေခြင်းခံရမယ်နောက်ပြီးတော့အတန်းပညာသင်ကြားခွင့်တိုက်ပြောက်ပြည့်ပြည့်စုံစုံမရဘူးလို့ကျွန်တော်တို့သိရတယ်ပြင်းပြောလို့ရှိရင်တော့ဒီအရာရှိတွေရဲ့အိမ်မှာလက်တူလက်တောင်းမိဖို့ကြောင့်ဝင်ပြီးဟင်းချက်တမင်းချက်နောက်ပြီးတော့ပန်းမင်းကြီးလောင်စတာတွေလောရဲပြည်ဆိုင်ရာတီတော်တော်များများမှာထည့်သွင်းသုံးချတယ်ဆိုတော့ကျွန်တော်ကြည့်ရတယ
်အခုလိုစိတ်ပိုင်းဆိုင်ရာတန်ရာတန်ချက်တွေရခဲ့ကြတဲ့ကလေးစစ်သားတွေလွတ်မြောက်လာတဲ့အခါသူတို့ဘဝပြန်လည်ထူထောင်ရေးအတွက်အစိုးရဘက်ကစေတနာမှန်မှန်နဲ့ဘလောက်ထိတာဝန်ယူဆောင်ရွက်ပေးမှလဲဆိုတဲ့မေးခွန်းတွေတော့ရှိနေကြောင်းဦးမင်းလွင်ဦးကပြောပါတယ်
သူတို့ကတမတော်တွင်းမှာတသွေးသတန်တမိန်နဲ့หนีလာတယ်နောက်ပြီးတော့စိတ်မချမတင်လို့ရိုက်နေခါလာတော့ဒီကလေးတွေရဲ့စိတ်မှာအနာတရားဖြစ်လာတာဒီကိုကုစားပြေးနိုင်မှုအတွက်စိတ်ပိုင်းဆိုင်ရာဆရာဝန်တွေလိုတယ်လူမှုဝန်ထမ်းကတော့ဒီကိစ္စတွေကိုစီမံဆောင်ရွက်ထားတယ်ဆိုပေမဲ့ကျွမ်းကျင်တဲ့ပညာရှင်တွေကဒါမှမဟုတ်လို့ရှိရင်ဖြစ်ရောက်တဲ့ကုသမှုတွေကိုဘယ်လောက်ထိပေးမှာလဲနောက်ပြီးတော့အဲ့လိုကုသနေတဲ့အချိန်ဒီမှာဒီကလေးတွေရဲ့စာဝန်တွေကြီးနဲ့ဒီထိုင်ရေးတွေကိုဘယ်လိုစီစဉ်ပေးမှလဲဆိုတာတွေကအများကြီးစဉ်းစားစရာဖြစ်တာပေါ့နော
်မတ်လ31ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံစောင့်ကြည့်လေ့လာရေးနဲ့အစဉ်ခံတင်ပြရေးလုပ်ငန်းအဖွဲ့ CTFMR ကြီးညာချက်မှာတော့အခုလိုမြန်မာတပ်မတော်ဘက်ကကလေးစစ်သားတွေကိုစီစစ်ပြန်လွှတ်ပေးတာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့လက်နက်ကိုက်ပဋိပက္ခအတွင်းမှာကလေးတငယ်တွေရဲ့အခွင့်အရေးကိုကာကွယ်စောင့်ရှောက်ရေးအတွက်အရေးပါကြောင်းဖော်ပြထားပါတယ်ကုလသမဂ္ဂအတွေ့အမှုချုပ်စီရင်ခံစာမှာဖော်ပြထားတဲ့လက်ရှိတိုင်းရင်းသားလက်နက်ကိုင်တွေဘက်ကကလေးစစ်သားအဖြစ်အသုံးပြုနေတယ်ဆိုတဲ့အဖွဲ့တွေကတော့ကချင် KIA ၊ကရင်အဖွဲ့တွေဖြစ်တဲ့ DKBA, KNLA, KNLAPC, နောက်ကီယင်နီတပ်ဖွဲ့ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့နဲ့ WUWSA တို့ဖြစ်ပါရဲ့ရှင်။